မန္တလေးမြို့မှာလွန်ခဲ့တဲ့ရက်ပိုင်းတွင်စုပူအကြမ်းဖက်မှုတွေကြောင့်တည်ဆုပ်ခဲ့ရသူရဲ့နာရေးကိုတောက်ကြာနေကပြုလုပ်ခဲ့ရမှာဒုတ်တွေကင်ထားတဲ့လူအုပ်တချို့ဟာအတုပချရာလမ်းတစ်လျှောက်အကြမ်းဖက်လုပ်ရက်တွေကိုကျူးလွန်ခဲ့တယ်လို့မျက်မြင်သက်တေတွေကပြောပါတယ်ဒီလူအုပ်တွေဟာဘယ်သူဘယ်ဝါရီမှန်းမသိပဲဒီအုပ်စုဖွဲ့ဒုတ်ဓာတ်တွေကင်ပြီးတော့အော်ဟစ်အကြမ်းဖက်ခဲ့ကြတယ်လို့မြို့ကန်တွေကဆိုပါတယ်အကြောင်းဆုံးကဒီလိုပါရှင
်ဇူလိုင်1ရက်ညကတည်ဆုပ်ခဲ့တဲ့ကိုထွန်းထွန်းရဲ့နာရေးကိုပို့ဆောင်တဲ့ရင်းနှင်းဟာမန္တလေးကျုံးကိုပတ်တဲ့အချိန်မှာအကြမ်းဖက်မှုစတင်ခဲ့တာဖြစ်တယ်လို့မြို့ကန်သတင်းသမားတအုပ်ဖြစ်တဲ့ကိုစံယူကျော်က VOE ကိုပြောပါရယ
်လူကဒီတိုက်ကိုလို့ထောင်းစီစီတယ်20-21ကြာတန်တကျုံးပတ်ပြီးတော့တပတ်ပတ်တဲ့ခါကျတော့20-21ကြာလမ်း80မှာသူတို့ဟိုအဲ့နာမှာပြိပခါနေနေဖြစ်တယ်သူတို့ကြားတာကတော့ခုနပြောတဲ့ဒီမှာအဲ့ဒါကိုအမှတွားနေတယ်ဒီနိုင်လေကိုတည်းအရင်ကအခုကနဘရိုင်းနာကကနေထရဆိုပြီးတော့ကျန်တဲ့တဲမှာဆိုင်ကြီးတစ်စီးကိုအဖြစ်ခံရတယ်။အဲအနေဆက်တော့တယ်ဆက်တော့တော့ခုနကပြောတဲ့ကျွန်တော်ဒီမှာကျန်နေကျန်မှာကျွန်တော်တို့ဒီမှာသတ်တုတ်တန်တဲ့သုံးမှုရှိတိုင်းမှာခုနကပြောတဲ့ဒီဒီရုပ်ရည်မျိုးစစ်လန်ရဲ့ခုနပြီးတော့မြန်မာရဲ့သုံးမှုရှိတဲ့တိုင်းမှာခုနကအဲဒီဟောဟူစစ်လန်တုတ်တန်ဟောဟူဆိုတဲ့အဲဒီစကူရီတီရဲ့မိရှုကျိုးစားတယ်လို့အဲဒီပြောတယ်ဗျ။
အကြမ်းဖက်ဖို့ကြိုးစားတဲ့လူအုပ်တွေဟာဂျာနီကန်တုတ်တန်ကဘာသာပေါင်းစုံအတွက်သတ်မှတ်ထားတဲ့နေရာတွေတဲကအစ္စလမ်ဘာသာဝင်တွေအတွက်သတ်မှတ်ထားတဲ့ဝင်းအတွင်းဇယက်ကိုမိရှိုးခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါရယ်။ယာကနန်းရှိတဲ့အကြမ်းဖက်လူအုပ်တွေဟာစိုက်ကယ်တွေစီးနင်းပြီးဒုတ်တွေကင်ဆောင်ထားကြတယ်လို့လည်းဆိုပါရယ်။ဒီလူအုပ်တွေရဲ့လှုပ်ရှားပုံကိုမြင်တွေ့ရတဲ့သူတအုပ်ကလည်း VOA ကိုအခုလိုပြောပြပါရယ
်။ဂျာတွေမှာပြဿနာဖြစ်နေတာပါလဲဆိုတော့ဗမာကလာကိုရိုက်တာလည်းမဟုတ်ကလာကဗမာကိုရိုက်တာလည်းမဟုတ်ဘူးဘယ်ဟာမှန်းမသိတဲ့လူဟုတ်ကဗမာရောကလာရောခရိယံရောတရုတ်ရောဘယ်သူမှမချမ်းပဲဂျုံတဲ့သူရိုက်သွားတာဂျုံတဲ့နေရာကိုဖြတ်စီးသွားတာဆိုတော့ပုံစံမျိုးဖြစ်နေတယ်တစုတစည်းတဲ့ပုံစံလည်းပဲပုံစံတူတွေကြီးပဲနောက်ပြီးတော့ခုံးကြီးတို့လွယ်တကူပြောလို့ရအောင်မလုပ်ထားလဲဆိုတော့အလုံးကရုံးတရောက်ကြီးတွေပုံစံကြီးတွေပုံစံလည်းညံ့ထားတယ်မတိကြတဲ့တရင်ရင်းမြစ်တရားလာတဲ့ပုံစံဆိုအဲ့ဒီလူတွေအကုန်လုံးကစနစ်ကျလေ့ကျင့်နေထားတဲ့အဖွဲ့အစည်းတွေကနေပြီးတော့တရရလို့လိုက်တဲ့အင်အားစုကြီးကိုပြောလို့
မန္တလေးမြို့ကအကြမ်းဖက်မှုတွေကိုစောင့်ကြည့်တည်င်းယူနေတဲ့ကိုစန်းယူကျော်ကလည်းအမည်မသိလူအုပ်တွေဟာအကြမ်းဖက်မှုတွေကိုတမင်တကာဆောင်ရွက်နေတဲ့သဘောဖြစ်နေတယ်လို့ပြောပါတယ
်။အဲ့လိုမျိုးဟိုဖြစ်နေမယ်လို့ခင်ဗျာတက်ဆိုင်ရာဒီရက်တက်ဖွဲ့ရောပြီးရှင်ဒီတက်ဆိုင်ရာဒီတိုင်းစီတိုင်းတိုင်းတိုင်းဆိုတော့ဖွဲ့ရောလည်းယူဆထားတယ်။ကျွန်တော်တို့ဒီတည်င်းသမားရဲ့အဲ့ဖြစ်စဉ်မှာခင်ဗျာအညာလုံးမှာကျွန်တော်တို့အစာဆုံးနည်းရှိတဲ့အခါမှာကျွန်တော်တို့ကအဲ့လိုမျိုးအဲ့ဒါဒီတိုင်းသာမန်ဖြူစီစဉ်မှုပဲနေခဲ့တယ်။ဒါဆိုတော့ဒါမှမဟုတ်အဖွဲ့အစည်းအခုရေခဏလေးလှုပ်ရှားမှုတွေပုံစံမှုတွေဆိုတော့ကျွန်တော်တို့လည်းခံစားရတယ်ပေါ့။ဘာလို့လဲဆိုတော့ခဏပြောတဲ့ဒီဖြစ်စဉ်တွေခဏပြောဟိုနောက်မှာဘာဖြစ်နေပြီ။ဒါလည်းပေါ့နောက်မှာဖြစ်နေတာဆိုတော့နေလူတွေကဒီလူလူတွေကြည့်ပဲဒီလူတွေကြည့်ပဲဖြစ်နေတယ်။တကယ်ကျတော့အလိုညာတွေမှာတကယ်ကျတော့မရှိဘူး။ရှိတော့သာမန်ခဏပြောတဲ့ဒီတိုင်းမြို့မှာခဏပြောမြန်မာနဲ့ပုံရက်ပါတာကလေးနဲ့ကမုံကြီးလိုတာမဟုတ်ပါဖြစ်တဲ့ကိစ္စမဟုတ်ပဲနေခဏပဲခြားတနေရာတွေကနေမှဒီမန္တလေးမှာလာပြီးတော့တခုတခုဖြစ်အောင်လို့လှုပ်ဆော်တယ်လို့ကျွန်တော်တို့လည်းယူဆတယ
်မန္တလေးမြို့ကအကျန်းဖက်ကျူးလွန်သူတချို့ကိုတော့ဖမ်းဆီးမှုတွေရှိနေတယ်လို့ရဲဘက်ကအတည်ပြုပြောပါတယ်ကြာတာပလီနစ်ကမန္တလေးကျုံးပေးမှာတင်ကန်းကိုလက်နဲ့ပိုက်ကတုံးစပင်နဲ့ဂျင်းမောင်းမီဝတ်ထားတဲ့သူတယောက်လမ်းလျှောက်နေတာကိုတွေ့လိုက်ရတဲ့သတင်းတောက်တဦးရဲ့သတင်းပို့ချက်ကြောင့်မန္တလေးအမှတ်၄ရဲစခန်းကနေအဲ့ဒီသူကိုဖမ်းဆီးခဲ့တယ်လို့အမှတ်၄ရဲစခန်းကတာဝန်ရှိသူတဦးက VOE ကိုပြောပါတယ
်အမှတ်၄ကဖမ်းတော့ကျွန်တော်တို့အမှတ်၄ရမဟုတ်ဘ
ူးလူအုပ်တွေနဲ့အဲ့လိုသွားလာပြီးတော့ဒုတ်တွေကိုင်းလုပ်နေတဲ့လူတွေရောဟိုဖမ်းနာစီးတာမျိုးတွေရောရှိပြီလားရှင
်ရှိပါအဲ့လိုရှိကိမှုကျွန်တော်လူတွေကဘုံဖမ်းတယ
်ဟုတ်ကဲ့ဘယ်ရဲစခန်းတွေကအဲ့လိုဖမ်းနာစီးတာတွေလုပ်ခဲ့လဲရှင
်ဟာကျွန်တော်အဲ့မျိုးတွေပိုင်းပြောင်းသွားမျိုးဟိုတော့ဒီမင်းမျိုးမှာခံရစ်ခံမျိုးနယ်ဘာသာခံရတဲ့မျိုးနယ်ရှိတယ်လေဒီမျိုးနယ်မှာဆိုင်မတော်ဆိုင်တာမှာဟိုတော့သူကလှုပ်ရှားမှုကတနည်းအားမဖြစ်လို့ပါပဲပထမဦးမှာတော့ဖြစ်နေဖြစ်ပါဦးမှာဟိုဆိုင်မတော်တွေမှာဖြစ်နေဖြစ်ပါဒါမျိုးလေးပေါ့ဟု
တ်
ဆရာကဒီကြားမှုလို့ကြောက်ကျောင်းမျိုးနယ်မှာတော့ဒီအဲလိုဖြစ်လာတဲ့သူမျိုးနယ်ဖြစ်နေပါ
မန္တလေးမှာအင်္ဂါနေ့ညကစတင်ခဲ့တဲ့အကြမ်းဖက်လုပ်ရက်တွေကြောင့်လူနယ်ဦးတည်ဆုံးခဲ့ပြီး14ဦးတန်ရာရခဲ့ပါတယ်။လောလောဆယ်မှာတော့မြို့နယ်6မြို့နယ်အပါအဝင်ပသိမ်ကြီးမြို့နယ်မှာပါညမထွက်ရအမိန့်ပုံမှန်144နဲ့လူ9ဦးထက်ပိုမစုရဆိုတဲ့အမိန့်ကိုအာဏာပိုင်တွေကထုတ်ပြန်ထားပါတယ်ရှင်။